မြန်မာနိုင်ငံကို၂ရက်ကြာခရီးစဉ်အဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသား၏အတွင်းဝင်တဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဟာမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်အနေနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအရေးဆွေးနွေးခဲ့သလိုကိုဗစ်ရောဂါကုသဆေးရည်လည်းပေးအပ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသား၏အတွင်းဝင် Harsh Sringla နဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravanya နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တရားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသား၏ဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအိန္ဒိယမြန်မာထိုင်းသုံးနိုင်ငံချိတ်ဆက်မဲ့လမ်းတိဆောက်ရေးပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံသားဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်
။ဟိုဒီနိုင်ငံကိုဗစ်တိုက်ဖျက်ရေးအတွက်ပြည်ပေးဖို့ရဲ့နောက်ပြီးတော့ Safe and Secure Safe ပေါ့ကအလုံးသုံးတောင်ပြပါတယ်။နောက်ပြီးတော့အဓိကတော့ကျွန်တော်တို့နိုင်ငံဆွတ်ဆိုင်ရေးပေါ့နော်။နောက်ပြီးတော့သူလက်ရှိဆောင်ရွက်နေတဲ့ပူးပေါင်းဆောင်ရွက်တွေပေါ့နော်။အချိန်ပေါ့မပြတ်ဆောင်ရွက်သွားနိုင်ဖို့ပေါ့နော်။
အိန္ဒိယကြီးကျယ်ဦးစီးချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်ပေးအပ်တဲ့ကိုဗစ်ကုသဆေးအလုံး3000ကိုပေးအပ်ခဲ့ကြောင်းလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်အပါအဝင်ကမ္ဘာနိုင်ငံကြီးတချို့စမ်းသပ်ကုသပေးနေတဲ့Remdes Sevilla ထိုးစေးဟာကိုဗစ်ကုသရေးမှာအထိုက်အလျောက်အောင်မြင်မှုရရှိနေပေမယ့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အသိမှတ်ပြုထားတာမရှိသေးကြောင်းလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ငင်ကြီးက VOA ကိုပြောပါတယ်
WHO ကနေပြီးတော့ဒီရောဂါအတွက် COVID-19 အတွက်ကုသမယ်ဆေးဆိုပြီးတော့လည်းမထွက်သေးပါဘူးသို့တော့ Remdes Sevilla တို့ဘာလို့ဒီထိုးစေးတွေအားဆိုရင်ဆေးရုံတက်ရက်30ရာခိုင်နှုန်းလောက်တူဝါးစေတယ်။ငကောထားလို့ဆေးရုံဆေးရက်တက်ပြီးမှကောင်းမဲ့လူနာကသူ့ဆေးစိတ်ဒီဆေးကိုထိုးခြင်းနဲ့9ရက်နဲ့တက်တာလေ။စသဖြင့်ဓာမျိုးတွေတော့သူ့သေစနာရလက်တွေရှိတာတော့ရှိပါတယ်။သို့တော့ဒါဟာလည်းဘလောက်ထိကောင်းတယ်၊သိကောင်းတယ်ဆိုတဲ့ဒီလိုသိတာထင်ရှားတဲ့ထောက်ထားနေတော့မရှိသေးပါဘူး။
မြန်မာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့စက်တင်ဘာ1ရက်ကတွေ့ဆုံခဲ့တဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်မစ္စတာရန်ချေချီကလည်းတရုတ်နိုင်ငံအနေနဲ့ကိုဗစ်ရောဂါကာကွယ်ဆေးဈေးကွက်ကိုဖြန့်ချိရဲ့အခါမြန်မာနိုင်ငံကိုဦးစားပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာကျန်းမာရေးဝန်ကြီးဌာနကတော့ဒီအပိုင်းပြည်တွင်းဈေးကွက်ထဲပြန့်နှံ့နေတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ထောက်ခံချက်မရှိရဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးတွေစုံစမ်းစစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။